မြန်မာနိုင်ငံကိုရောက်နေတဲ့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ဟာဒီကနေ့ကြာသပတေးနေ့ညနေပိုင်းကြာရင် MPC လို့ခေါ်တဲ့ရန်ကုန်မြို့ကမြန်မာငြိမ်းချမ်းရေးစင်တာမှာမိန့်ခွန်းပြောဖို့ရှိနေပါတယ်။ဒီခန်းနာကိုတော့နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားလှယ်တွေနဲ့သတင်းမီဒီယာသမားတွေလည်းတက်ရောက်ကြမှာပါ။စုံစမ်းမေးမြန်းထားတဲ့ကိုသားညွန်ဦးကပြောပြပေးပါမယ်ရှင်
။အမေရိကန်ပြည်သူ့ရဲ့42ဦးမြောက်သမ္မတဖြစ်ခဲ့သူသမ္မတဟောင်းဘီလ်ကလင်တန်အနေနဲ့မြန်မာနိုင်ငံကိုပထမဆုံးရောက်လာတဲ့ခီးစဉ်ဖြစ်ပြီးတော့ဒီကနေ့ညနေပိုင်းကျရင်တော့ဒီ MPC မြန်မာငြိမ်းချမ်းရေးစင်တာမှာနိုင်ငံရေးပါတီကတာဝန်ရှိသူတွေအရက်ဖက်လူမှုအဖွဲ့အစည်းကကိုယ်စားတွေကိုဒီနိုင်ငံရေးအသွင်ကူးပြောင်းမှုဆိုင်ရာအတွေ့အမြင်တွေကိုမိန့်ခွန်းပြောဆိုဖို့ရှိပါတယ်။မြန်မာနိုင်ငံတွင်းငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေကိုအဓိကထားပြီးတော့လုပ်နေတဲ့မြန်မာငြိမ်းချမ်းရေးစင်တာမှာအခုလိုသမ္မတဟောင်းဘီလ်ကလင်တန်မိန့်ခွန်းပြောဆိုတာဟာထူးခြားမှုဖြစ်စေလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမြန်မာညီညွတ်ရေးစင်တာနိုင်ငံရေးဆွေးနွေးမှုဆိုင်ရာဌာနကကုညိုးမြင့်က view ကိုပြောပါတယ်
။ဟုတ်ကဲ့ဒီမနစ်ပြန်ညနေ၄နာရီမှာကျွန်တော်မြန်မာပြည်စင်တာမှာလူ100ကျော်သူလာပြီးတော့ဟောပြမှာဖြစ်ပါတယ်။အဲ့အတွက်လည်းဒါကျွန်တော်တို့မြန်မာပြည်စင်တာအတွက်ဒါအမှန်ထူးခြားတယ်လို့ထင်ပါတယ်။ကျွန်တော်တို့ကလည်းကျန်တဲ့ရပ်ဖက်လူဖွဲ့စည်းတွေနိုင်ငံရေးပါတီဒီနောက်တစ်ခါမီဒီယာလူတွေနောက်တစ်ခါလူမျိုးရေးလုပ်တဲ့လူတွေစာနယ်ဇင်းသမားတွေလည်းကျွန်တော်တို့ဖိတ်ထားပါတယ်ခင်ဗျာ။အဓိကကတော့သူရဲ့ဒီမြန်မာပြည်ရဲ့ခီးစဉ်ကဒီမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခုကျွန်တော်တို့အသင်ကူပြောင်းရေးပေါ့နော်ဒီမိုကရေစီအသင်ကူပြောင်းရေးကာလမှာရင်ဆိုင်ရမယ့်ဒီစင်ခုံမှုတွေနောက်တစ်ခါသူရဲ့ဒီကျွန်တော်တို့ statesman ဆိုတဲ့သူရဲ့ပေါ့နော်ဒီနိုင်ငံသားတယောက်နိုင်ငံရေးသမားတယောက်တမတော်ဟောင်းတယောက်ရဲ့ဘဝဖြစ်စဉ်ကိုလည်းသူဟောပြောမယ်ဆိုတော့ကျွန်တော်သိထားပါတယ်ခင်ဗျာ။ကျန်တဲ့အပိုင်းတွေမှာတော့သူအနေနဲ့လည်းဒီမြန်မာပြည်ကိုသူဒီလိုပေါ့နော်ဆိုလာပြီးတော့လေ့လာရေးခီးသွားတယ်။သူ့ရဲ့နောက်မှာလည်းကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းရှင်ကြီးတွေကလည်းဒီကိစ္စကိုသူဒီသွားဖို့အတွက်စီစဉ်ထားတယ်ဆိုတော့လည်းကျွန်တော်သိရပါတယ်။အစိုးရမဟုတ်တဲ့ဒီကမ္ဘာဟောင်းတူဦးကနေပြီးတော့လာပြီးတော့မြန်မာမှာဆက်ဆံရေးကိုတွတ်တက်ကောင်းအောင်လုပ်မယ်လို့တော့ကျွန်တော်ပြောနေပါတယ်
ဟုတ်ကဲ့သူကြပါဒီမြန်မာပီစင်တာမှာသူကစကားမေကွန်းပြောမယ်ဆိုတော့မြန်မာပီစင်တာနဲ့ကောဒီကလင်တန်ဂလိုဘယ်အင်နီရှီယေးတစ်နဲ့ကောနောက်ပိုင်းမှာဆက်ပြီးတော့လှုပ်ဆောင်စရာတွေပူးတွဲလုပ်ဖို့အစီအစဉ်တွေရောရှိပါလား
ကျွန်တော်တို့အနေနဲ့ကတော့ဒီနိုင်ငံတကာအဖွဲ့အစည်းတွေကျွန်တော်တို့ကငြိမ်းချမ်းရေးကိုအဓိကဆောင်ရွက်တဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်အဲ့အတွက်ကြောင့်လည်းကျွန်တော်ဒီမှာဒီတမတဟောင်းကလင်တန်ရဲ့သူရဲ့ခီးစဉ်အလဲမတန်ထူးကြပါတယ်ကျွန်တော်တို့နဲ့ဒီမတိုင်ခင်သူမလာခင်နဲ့ကဒီသူရဲ့foundation เนี่ยปกมันเสร็จตัวရှိပါတယ်ခင်ဗ
ျအခုဒီသမ္မတကလင်တန်မြန်မာပြည်ကိုလာတယ်မြန်မာပြည်စင်တာမှာစကားပြောမယ်မြန်မာပြည်ကိုလာပြီးလေ့လာမယ်ဆိုတော့ဒါကမြန်မာနိုင်ငံရဲ့လက်ရှိသွားနေတဲ့လုပ်နေတဲ့လုပ်ငန်းတွေအတွက်ကဘယ်လောက်အထောက်အကူပြုနိုင်လဲခင်ဗျဟ
ိုတိချက်ကတော့ဒီကျွန်တော်တို့ဒီ52ကြိမ်မြောက်အမတာဖြစ်ခဲ့တဲ့သမ္မတကလင်တန်တမ္မထူးခြားတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်သူရဲ့ခီးစဉ်ကနေပြီးတော့ American မြန်မာဆက်ဆံရေးနောက်တစ်ခါ American ပြည်သူတွေအနေနဲ့နော်အပြင်ပို့ပြီးတော့ထိဆက်နိုင်မှုအတွက်လည်းသူတောင်းလာပြီးတော့လေ့လာတယ်လို့ကျွန်တော်ထင်ပါတယ်နောက်တစ်ခုကသူရဲ့ခေါင်းစဉ်မှာကိုဒီစင်ခုံမှုတွေနဲ့ဒီနိုင်ငံရေးအပြောင်းလဲမှာတရားဟိုဘလူထိမ့်သိမ့်ပြီးတော့သွားရမလဲဆိုတော့ခါကဒီနေရာနေပြီးတော့မြန်မာပြည်စင်တာနေပြီးတော့လာရောက်ပြောဆိုရဲဆိုတော့လည်းဒါကျွန်တော်တို့အနေနဲ့အမှန်ထူးကြပါတယ်ခင်ဗျ
မြန်မာငြိမ်းချမ်းရေးစင်တာကကိုညိုးမြင့်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေတွေကြောင့်မြန်မာနိုင်ငံပေါ်မှာအမေရိကန်ပြည်အောင်စုရဲ့ရေးယူတန်ခတ်ပိတ်ဆို့မှုဥပဒေတွေကိုဘီကလင်တန်သမ္မတတာဝန်ယူစင်မှာဒီ1998ခုနှစ်ကစပြီးတော့ချမှတ်အကောင့်ထဲပို့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းတက်လာတဲ့အမေရိကန်ဆူရတွေကလည်းဒီမြန်မာနိုင်ငံပေါ်မှာအပြောင်းလဲတွေလုပ်ဖို့ဖိအားပေးအရေးယူကြိုက်တွေခဲ့ကြပါတယ်။သမ္မတဟောင်းဘီကလင်တန်ရဲ့ဇနီးဖြစ်သူဟီလာရီကလင်တန်ဟာလည်းဒီနိုင်ငံကြီးဝန်ကြီးတာဝန်နဲ့မြန်မာနိုင်ငံအပြောင်းလဲနောက်ပိုင်းပထမဆုံးမြန်မာနိုင်ငံကိုလာရောက်တဲ့အမေရိကန်နိုင်ငံကြီးဝန်ကြီးဖြစ်ပြီးတော့မြန်မာနိုင်ငံအပြောင်းလဲအတွက်လည်းမူဝါဒတက်နဲ့ဆက်ဆံခဲ့သူပါ။နိုင်ငံကြီးဝန်ကြီးဟောင်းကလင်တန်ဟာမြန်မာသမ္မတဦးသိန်းစိန်နဲ့အဲ့ဒီတုန်းကတွေ့ဆုံစဉ်မှာလဲဆင်းရဲတဲ့မြန်မာနိုင်ငံအတွက်သမ္မတဟောင်းကလင်တန်ရဲ့ CGI Clinton Global Initiative အနေနဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးအတွက်ကူညီဆောင်ရွက်ပေးဖို့ဆိုပြီးတော့မြန်မာသမ္မတကဖိတ်ခေါ်ခဲ့ပူးပါတယ် MPC မြန်မာညီညွတ်စင်တာမှာဒီကနေ့ညနေပိုင်းဘီလ်ကလင်တန်မိကွန်းပြောသလိုပဲမနေ့ဖြန်တောက်ကြနေညနေပိုင်းကျရင်လဲမြန်မာညီညွတ်စင်တာမှာပဲဘရစ်ရှ်ဝန်ကြီးချုပ်ဟောင်းတိုနီဘလက်ကလည်းမိကွန်းပြောဆိုဖို့ရှိပါတယ်ခင်ဗျာ